အမေရိကန်စံတော်ချိန်ဒီကနေ့အင်္ဂါနေ့ညပိုင်းမှာအမေရိကန်သမ္မတဥဘာမားဟာအမေရိကန်လွှတ်တော်ထဲကနေတိုင်းပြည်အဝန်းကိုနိုင်ငံတော်အခြေပြမင်းခွန်းတရက်ပြောဆိုဖို့ရှိပါတယ်။မနေ့ကလိုပဲဒီနေ့မှာလည်းအမေရိကန်စီးပွားရေးနဲ့ပတ်သက်လို့သူ့ရဲ့အမြင်နောက်သူ့ရဲ့အစီအစဉ်တွေကိုအဓိကပြောဆိုလိမ့်မယ်လို့ထွက်ဆရပါတယ်။ဒီအကြောင်းကိုတော့ကိုသားညုံကအပြည့်ဆုံးပြောပြပါမယ်ရှင်
။အမေရိကန်ပြည်တော်စုမှာကြုံရတဲ့အကျက်တဲတွေစိန်ခေါ်ချက်တွေကိုဘယ်လိုဖြေရှင်းမလဲ။သမ္မတအုပ်အနေနဲ့ဘလို့အစီအစဉ်တွေရှိထားလဲဆိုတာကိုအခုလိုဒီနိုင်ငံတော်အခြေပြမေခွန်းတွေမှာသမ္မတတွေကချပြရှင်းလင်းလေးရှိပါတယ်။အမေရိကန်လွှတ်တော်နှစ်စလုံးကလွှတ်တော်အမတ်တွေရှေ့မောက်မှာပြောတဲ့ဒီမေခွန်းကိုအမေရိကန်ပြည်တော်စုတဝက်မှာလည်းရုပ်သံတွေကတဆင့်နားဆင်နိုင်မှာဖြစ်ပါတယ်။သမ္မတဥပမာအနေနဲ့ပြောမယ့်ဒီနိုင်ငံတော်အခြေပြမေခွန်းတွေမှာတော့နိုင်ငံရဲ့စီးပွားရေးကိစ္စရပ်တွေကိုအဓိကရှင်းလင်းပြောဆိုလိမ့်မယ်လို့တွက်ဆပါတယ်။အထူးသဖြင့်ဆိုရင်တော့အလောက်ကင်တစ်တွေကိုဖန်တီးနိုင်ပြီးတော့လူလာတန်းစားလူကြီးတိုးများလာအောင်ဘယ်လိုလုပ်မလဲဆိုတဲ့သူ့ရဲ့အစီအစဉ်တွေကိုရှင်းလင်းပါလိမ့်မယ်လို့သမ္မတအင်ပီရောပြောခဲ့ရသူဂျေးကန်နေကမနေ့ကအင်ပီရောပုံမှန်သတင်းစာရှင်းလင်းပွဲအတွက်မှပြောခဲ့ပါတယ
် You will hear in the President's State of the Union an outline from him for his plan to create jobs and grow the middle class. The President has always viewed the two speeches, the inaugural address and the State of the Union as
လောက်ကင်တစ်တွေဖန်တီးဖို့နဲ့လူလာတန်းစားကြီးထွားလာအောင်ဘယ်လိုလုပ်မလဲဆိုတဲ့အစီအစဉ်ကိုအခုသမ္မတရဲ့နိုင်ငံတော်ခြေပြမင်းကွန်းထဲမှာကြားဖို့ရှိပါတယ်။သမ္မတအနေနဲ့ကျန်းသစ္စာချိန်ဆိုပဲမင်းကွန်းပြောဆိုမှုနဲ့အခုနိုင်ငံတော်ခြေပြမင်းကွန်းပြောဆိုမှုတစ်ခုစလုံးကတနေရာထဲမှာဒီပြခွက်တစ်ခုပြရသလိုသမ္မတကသဘောထားပါတယ်။သမ္မတကျန်းစာချိန်ဆိုပဲမင်းကွန်းမှာတခြားအကြောင်းအရာတွေကိုအာရုံထားပြောတာရှိပေမဲ့အဓိကလေးထားပြောဆိုတဲ့အကြောင်းအရာကတော့ကွဲလဲမှာမဟုတ်ပါဘူး။အတူတူဖြစ်ပါလိမ့်မယ်။လူလက်တန်းစားတွေအတွက်စီးပွားရေးကောင်းအောင်ဆောင်ရွက်ဖို့လိုအပ်ချက်တွေကိုပြောမှာပါ။လူလက်တန်းစားဆိုတာတိုင်းပြည်အတွက်မောင်းနှင်အားပါအခွင့်ကောင်းတွေဖန်တီးပေးမယ်လုံနိုင်ငံတကာအခြေအနေတွေဖန်တီးပေးမယ်ဆိုရင်21ရာစုကိုကျွန်တော်တို့ရှေ့လှမ်းနိုင်မှာပ
ါသမ္မတဥပမာအနေနဲ့ပြီးခဲ့တဲ့ဇန်နဝါရီလအတွင်းကပဲသမ္မတကျန်းသစ္စာကျင်းစုပွဲမေခွန်းတရပြောခဲ့ပြီးတော့အဲ့ဒီထက်မှလည်းစီးပွားရေးနဲ့အလုပ်ကိုင်တဲ့ကိစ္စရပ်တွေကိုထည့်သွင်းပြောခဲ့ပါတယ်အခုဒီနိုင်ငံတော်ခြေပြမေခွန်းထဲမှာဒီလိုမျိုးစီးပွားရေးကိစ္စအပြင်လက်တတော်အမေရိကန်နိုင်ငံကြီးမှဆွေးနွေးညှင်းခုံနေကြရတဲ့လူဝင်မှုကြီးကြပ်ရေးဥပဒေပြင်ဆင်မှုကိစ္စတနက်လက်နက်ကင်ဆောင်ခွင့်ထိန်းချုပ်ဖို့ကိစ္စနောက်သဘောပေါက်ဉာဏ်ကိစ္စနျူကလ িয়ার လက်နက်လျှော့ချရေးကိစ္စတွေကိုလည်းသမ္မတဥပမာအနေနဲ့ပြောဆိုွယ်ရှိတယ်လို့အင်ပီရောပြောခွင့်ရသူကဆိုပါတယ်။တနည်းတစ်ခါပြောရတဲ့ဒီနိုင်ငံတော်အခြေပြမေခွန်းကိုတော့သမ္မတဥပမာအနေနဲ့အမေရိကန်စံချိန်ညပိုင်းလွှတ်တော်အဆောက်အဦမှာပြောမှဖြစ်တယ်လို့ရုပ်သံတွေကလည်းတရားထုတ်လွှင့်ပြီးမှဖြစ်ပါတယ်။မနေ့တုန်းကသမ္မတဥပမာရဲ့နိုင်ငံတော်အခြေပြမေခွန်းမှာလည်းအမေရိကန်စီးပွားရေးကိစ္စကိုအတော်လေးဆောင်ပြီးပြောခဲ့ပါတယ်။အဲဒီတုန်းကဒီအမေရိကန်နိုင်ငံတွင်းအသေးစားစီးပွားရေးလုပ်ငန်းတွေကနေပြီးတော့အလုပ်ကိုင်တွေကိုဖန်တီးပေးနိုင်တယ်ဆိုတာကိုနမူနာပြတဲ့အနေနဲ့ဆူရှီဆိုင်ငယ်ပေါင်းယာနဲ့ချီရှိတဲ့မြန်မာလုပ်ငန်းရှင်ဦးဖိလစ်မောင်ကိုဒီမေကွန်းပြောရမှာလွှတ်တော်တဲ့အထိဖိတ်ခေါ်ပြီးတော့ညွှန်းဆိုပြသခဲ့ပါတယ်ခင်ဗျာ